ရင်ဂျာရင်နေရက်ပြောင်းရေးအစီအစဉ်အတွက်ဆွေးနွေးဖို့မြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီကနေ့ပဲရောက်လာခဲ့ကြောင်းတာဝန်ရှိသူကပြောပါရယ်နေချင်းပြန်ခီးစဉ်အတွင်ဒုက္ခသည်တွေနဲ့တွေ့ဆုံပြီးဘယ်သူဘဝဆိုတာတွေကိုစစ်ဆေးအတည်ပြုမယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ရေးရာဒုတိယကော်မရှင်နာမင်းကြီးဆန်ဆွတ်ဒူစာကိုကူကပြီးတော့ AFP သတင်းကဖော်ပြခဲ့တာပါနှစ်နိုင်ငံနယ်စပ်ကထက်ဖနက်မျိုးကိုဒီကနေ့ပဲရောက်လာတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာနောက်နေ့မှတစ်ခေါက်ပြန်လာမယ်လို့လည်းပြောပါရယ်ရခိုင်ပြည်နယ်မှာ2018ခုနှစ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆေးရေးတွေကြောင့်အင်းနီးစင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့တိန်းနဲ့ချီတဲ့ရိုဟင်ဂျာတွေက3000ကိုကနောက်ဦးစန်းတပ်အစီအစဉ်အဖြစ်မြန်မာနိုင်ငံကပြန်လည်ခံမှုစီစဉ်ထားကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုထားကြတာပါတရုတ်နိုင်ငံရဲ့ချောင်းဝင်ညှိနှိုင်းမှုနဲ့ပြီးခဲ့တဲ့ဧပြီလတည်းသဘောတူထားတဲ့အစီအစဉ်အရပြန်လည်လက်ခံမှာဖြစ်ပေမဲ့ရိုဟင်ဂျာတွေဘက်ကတော့နေရပြောင်းဖို့အဆင်သင့်မဖြစ်သေးဘူးလို့လည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတယောက်ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေကတော့နိုင်ငံသားအခွင့်အရေးအပါအဝင်အခြေခံအခွင့်အရေးတွေနဲ့လုံခြုံမှုအတွက်အာမခံချက်ရှိမှသာနေရပြောင်းဖို့လိုလားနေကြတာပါကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့တွေကတော့လုံခြုံမှုရှိရှိဂုဏ်သိက္ခာရှိရှိကိုယ်သဘောဆန္ဒနဲ့နေရပြောင်းတာမျိုးဖြစ်ဖို့လိုတယ်လို့ပြောဆိုထားကြပါတယ်ရှင်